ကချင်ပြည်နယ်ဒုတိယမြို့တော်ဖြစ်တဲ့ဗမော်မြို့နယ်မန်စီမြို့ကို KIA နဲ့ပူးပေါင်းတပ်တွေကဒီဇင်ဘာ4ရက်နေ့မှာတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်10ရက်နေ့မှာတော့မန်စီမြို့ကိုအပြီးသတ်သိမ်းယူနိုင်ခဲ့ပါတယ်။ဇန်နဝါရီလ9ရက်ကြာသပတေးနေ့မှာတော့ဗမော်မြို့လေရင်ကွင်းကို KIA ပူးပေါင်းတပ်တွေကသိမ်းယူလိုက်တဲ့အကြောင်းလူမှုကွန်ရက်ဆာမျက်နှာမှာသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဗမော်လေရင်ကွင်းကို KIA ကသိမ်းယူလိုက်ပြီးဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုမေးမြန်းရမှာတော့အတိမပြုတ်နိုင်သေးကြောင်း VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကြားတော်မကြားဘူး။မကွန်ဖာမတစ်ဖို့ရယ်။ညကွန်ဖာမတစ်ဖို့ရယ်တော့
ဗမာမျိုးမှာလောလောဆယ်တိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့လည်းသူကဆက်ပြောပါတယ
်။တိုက်ပွဲတော့ရှိမှာ။ဟုတ်ပါ။ဒီပြည်ကမရှိပါဘူး။ဒီနေ့တော့တိုက်ပွဲဆက်ဖြစ်နေတယ်ဆိုတော့တော့ပါပဲ
။ဗမာမျိုးမှာစစ်ကောင်စီရဲ့စစ်စင်ရေးကုကဲမှုဌာနချုပ်စကခ21ခလာရ49 121 236239အမြောက်တက်တန်ကြက်ကာတက်တန်ကားတက်အပြင်ဆက်သွယ်ရေးတက်စေးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စတဲ့လက်ရုံးတက်တွေကိုအခြေစိုက်ထားပါတယ်ဒေတာရင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီတက်တွေဟာစကခ21မှာအင်အားစုစည်းပြီးပြန်လည်ခုခံနေသလိုနေချောင်းကနေလက်နက်ကြီးနဲ့ကူတိုက်တာအပြင်ဒရုန်းနဲ့ပါအပြင်းထန်တိုက်ခိုက်နေကြောင်းဖော်ပြပါတယ်ဗမော်ဒေတာကန်တူကတော့လက်ရှိအခြေအနေကိုအခုလိုပြောပါတယ်သူပြောသွားတာကဗမော်မျိုးရဲအပါဝင်တိုက်ပွဲတွေကနေရာအနှံ့ဖြစ်နေတော့မှာပဲလေကြောင်းတိုက်ခိုက်မှုတွေကလည်းဒီဇင်ဘာလ31ရက်ဝင်းကျင်မှာတနေ့ကို10ကြိမ်လောက်ရှိပါတယ်။အခုရက်ပိုင်းအတွင်းမှာလည်းတရက်ကို5ကြိမ်လောက်လာတယ်။ညပိုင်းမှာပိုများတယ်။မြို့ထဲမှာတော့80ရာခိုင်နှုန်းလောက်ကဘေးလွတ်ရသွားကြပြီမို့20ရာခိုင်နှုန်းလောက်ပဲကျန်တယ်လို့သူကပြောသွားတာပါ။ဗမော်လေစိတ်တိမ့်ပိုက်တာနဲ့ပတ်သက်လို့တိုက်ပွဲဖြစ်ပွားရနေရာတွေကိုကိုယ်တိုင်သွားမကြည့်နိုင်လို့မသိရကြောင်းနဲ့မြို့ထဲမှာသွားလာနေတဲ့ပြည်သူတချို့ပြစ်ခတ်မှုတွေကြားတေဆုံးထိခိုက်မှုတွေရှိတယ်လို့လည်းပြောပါတယ်။ဇန်နဝါရီလ10ရက်နေ့က KIA ပူးပေါင်းတပ်တွေဘက်ကမန်စီမြို့ကိုသိမ်းယူချိန်မှာဖားကန်မြို့နယ်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်တာကြောင့်အမျိုးသမီးတအူသေဆုံးခဲ့ပါတယ်။ဒီဖြစ်စဉ်ဟာ KIA တပ်ရင်း6နယ်မြေမှာဖြစ်ပွားခဲ့တာဖြစ်တဲ့အကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။တပ်ရင်း6နယ်မြေဘက်မှာလေကြောင်းနဲ့ပုံချေးတယ်ဆိုတာရှိပါတယ်တဲ့ဖြစ်စဉ်ရှိပါတယ်။ရှေ့နဲ့အကြပါမှုအမျိုးသမီးတအူတိုက်ခတ်တယ်ဆိုကြားရတယ်။ဒါလည်းလို့ပြောတယ်ဟုတ်တယ
်။ဖားကန်ဒေသမှာလေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီးတဦးသေဆုံးပြီးတဦးဒဏ်ရာရခဲ့တယ်လို့ဖားကန်ဒေသခံတဦးကပြောပါတယ်ကချင်ပြည်နယ်ဖားကန်မြို့နယ်နဲ့ထိစပ်နေတဲ့ဟ ோம் မလင်းမြို့နယ်မှာလည်း KIA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီနဲ့ SNA ရှမ်းနီပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းပြောပါတယ
်တမဟာကိုတိုင်းချောက်ဒေသပေါ့အမှလာပြီးတော့အဲချက်ဖိုက်တာပုံစဲပါတယ်အဲတိုင်းချောက်မှာဈေးရောက်တဲ့အမျိုးသမီးတယောက်တော့အဲပေးပါတယ်တဲ့ဒါရှင်နောက်ထပ်အမျိုးသမီးတူရဲ့တန်ရာရတယ်ဒီစကိုင်းဘက်ချမ်းပေါ့ဒီ homeland ဘက်ချမ်းပါလေဒီ KIA PD ရဲ့ပူပေါင်းတပ်ဖွဲ့တွေနဲ့ဒီစစ်ကောင်စီနဲ့ SNA ပူပေါင်းတပ်ဖွဲ့တိုက်ပွဲပြင်းထန်နေတယ်အဲ့ဘက်မှာလည်းဒီတို့ဒီဆောင်တိုက်ခိုက်မှုတော့လုပ်နေတယ်တိုက်ပွဲတော်ပြင်းထန်နေတယ်အခုရပ
ါဒီတိုက်ပွဲဖြစ်ပွားရနေရာတွေဟာ homeland မျိုးနဲ့ရွှေတွင်းရေပေါ်မီပါဟုတ်ကြီးစတဲ့ကျေးရွာတွေဘက်ကဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းက KIA ပူပေါင်းတပ်တွေကဒီကျေးရွာတွေကိုတင်းယူထားတာကိုစစ်ကောင်စီဘက်ကပြန်လည်ထိုးစစ်ဆင်လာတာပါ။ homeland မျိုးနဲ့အတွင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးဗိုလ်မှူးကြီးနော်ဘူးကတီးခြားအတည်ပြုချက်မပေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာ။